တကြံတညထူရမှာတမတော်ပေါ်ဝေဘာနာတွေပါဝင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ထောင်နှံကြခံရတဲ့တက်ကြွလှုပ်ရှားသူလူငယ်တူဦးဖြစ်တဲ့ကိုစီရလင်ကိုနောက်ထပ်တရားရုံးတစ်ခုကထောင်နှံ6လချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါဒေါင်းတော်မျိုးဆက်အဖွဲ့ကကိုစီရလင်ကို2019ခုနှစ်တကြံကာလတုန်းကတညက်စာသားတွေမှာတမတော်ပေါ်ဝေဘာနဲ့စကလုံးတွေပါဝင်တဲ့ရုပ်သံဖိုင်ကိုလူမှုကွန်ရက်စာမျက်နှာမှာလွှင့်နေခဲ့တဲ့ဆိုပြီးအနောက်တောင်တိုင်းစစ်တပ်နာချုပ်ကအရာရှိတဦးကတရားလူပြုလုပ်ပြီးဆက်သွယ်ရေးဥပဒေပုံမှန်66ဂါဒီနဲ့တရားစွဲဆိုထားတာကို AOD တိုင်းမူပင်တရားရုံးကဒီကနေ့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ပထမတစ်ကြိမ်ထောင်နဲ့9နှစ်ခွဲပြင်နောက်ထပ်6လချမှတ်ခဲ့တာလို့လည်းဒေါင်းသူမျိုးဆက်အဖွဲ့ဝင်နောက်တူဦးဖြစ်တဲ့ကိုနန်းလင်းကပြောပါတယ်
။ဟုတ်ကဲ့ဘောလုံးတရားလင်းကဒီနေ့အပြီးသတ်မိန့်ချတယ်ဟိုဟွာလေ66ဂါဒီနဲ့ပဲထောင်6လထက်ချလိုက်တယ်ဟုတ်။မူပင်တရားရုံးကဟုတ်စုစုပေါင်း6နှစ်ပထမ5နှစ်6လဟာဟာ55နှစ်အာဆောင်ဝင်နေဟုတ်နောက်6လကကျတော့ဒါ66ဟာကြီးနဲ့ဟုတ
်ဒေါင်းတို့မျိုးဆက်အဖွဲ့ဝင်တွေဖြစ်တဲ့ဇီယာလွင်ပိုင်ရဲသူပိုင်ပြိုးမင်းတို့ဟာတကြံတွင်တန်ရက်ထိုးခဲ့တဲ့လူရဲ့ကြောင့်ရန်ကုန်တိုင်းနဲ့အေရဝတီတိုင်းကတရားရုံးတွေမှာတမတော်ပေါ်အကြီးညိုပြက်စီမှုပုံမှန်905ခါနဲ့ထောင်နဲ့5နှစ်ခွဲနှစ်ရှည်ထောင်နဲ့ချမှတ်ခံကြရတာပါတစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာစပွဲတွေရပ်တန့်မှုဆန္ဒပြလှုပ်ရှားခဲ့ကြတဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်၄ဦးတို့ကလည်းငင်းငင်းသာစူဝေးခွင့်နဲ့စီတန်းလေးလေးခွင့်ဆိုင်ရာဥပဒေပုံမှန်19အပြင်တမတော်ပေါ်ကြီးညိုပြက်စီမှုပုံမှန်95ခါနဲ့လေတရားစွဲဆိုထားတာကိုဒီကနေ့ရုံထုတ်စစ်ဆေးဖို့စီစဉ်ထားပေမဲ့ကိုဗစ်ကရောဂါကြောင့်သတင်းနှစ်ပတ်ထပ်ရွှေ့လိုက်တယ်လို့အမှုမှလိုက်ပါအကျိုးဆောင်ပေးနေတဲ့တရားလူတော်ရှင်နဲ့ဦးကျော်ညွန့်မောင်ကပြောပါတယ
်ဒီနေ့ရုံရှိတော့ရုံရှိတာဒါပေမဲ့ကလေးတွေကိုကျွန်တော်တို့ပူပန်းနေတဲ့ကြောင်ရုံမထုတ်ပါဘူးခင်ဗျာပြင်မလို့ရှင်းပြမယ်ကျွန်တော်တို့ကတစ်ပတ်ရှင်းလိုက်တော့ယောဂအရှင်တွေကဟိုသိချတဲ့နေသားမရှိတဲ့အတွက်ကြောင်ကျွန်တော်တို့ဒီစစ်တွေမျိုးနေရုံရယ်စစ်တွေခရံရုံရယ်အဲ့မှာရှိတဲ့တရားခံတွေအရှုပ်တရားခံတွေကိုရုံမထုတ်ပါဘူးခင်ဗျာ
အလားတူမန္တလေးမြို့ပေါ်မှာရခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့မှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်မှုဆန္ဒထုတ်ပေါ်ခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တွေကလည်းနိုင်ငံတော်ကြီးညိုပြက်စီမှုစတဲ့ပုံမှန်တွေနဲ့တရားစွဲဆိုပြီးနှစ်ရီထောင်နဲ့ချမှတ်ထားပြီးမိထီလာစတဲ့မြို့နယ်တွေမှာလည်းဆန္ဒထုတ်ပေါ်ခဲ့တဲ့ကျောင်းသားတွေကိုလည်းတရားစွဲဆိုထားပါသေးတယ်ခင်ဗျာကျွန်တော်ထောင်ခံမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်